တရားရှင်းမှကြားရမှာဖြစ်ပါတယ်တရားရှင်းမှတဲ့အခါမှာမိမိတို့ထိုင်နေကြဣရိယာပုဖြင့်အမျိုးသားများဆိုကဓမ္မလင်ကိုထိုင်အမျိုးသမီးများဆိုကဓမ္မလင်ကိုထိုင်နေဖြစ်စေကျွန်တော်ထိုင်နေဖြစ်စေစိတ်နှစ်တရားဣရိယာပုဖြင့်ထိုင်လို့ရပါတယ်စနေနေ့ကြထိုင်ပြီးဆိုရင်မိမိရဲ့ခါးကလေးကိုဖြောင်းဖြောင်းမတ်မတ်ထားမိမိဥက္ကောကိုရှင်းတဲ့တဲ့သူကြည့်နေတဲ့အပင်တရံမျိုးဖြင့်မျက်လုံးကလေးကိုလည်းပဲတည်ပြီးတော့ပါးစပ်ကလေးစိတ်မျက်လုံးကလေးကိုစဉ်းငယ်မှိတ်ပြီးတော့အာနာပါနကမ္မထာနည်းနဲ့စတင်ပြီးတမာတိထူထောင်ရမှာဖြစ်ပါတယ်ဝိပဿနာလည်းကိုဥတည်နေတဲ့ယောဂီပုဂ္ဂိုလ်များဖြစ်တဲ့အတွက်အာနာပါနကမ္မထာနည်းနဲ့တမာတိကိုထူထောင်တဲ့နေရာမှာဝိပဿနာရဲ့အထောက်အကူဖြစ်စေလောက်တဲ့အတိုင်းအတာတစ်ခုအထိပဲထူထောင်ဖို့လိုအပ်ပါတယ်ဝိပဿနာမပါဘဲနဲ့တမာတိစိတ်ကိုလုံကဲနေမယ်ဆိုရင်လည်းမိမိတို့ရဲ့ပြုလုပ်နေတဲ့လုပ်ငန်းရဲ့ရည်ရွယ်ချက်အထမ်းမြောက်မှာမဟုတ်ပါဘူးတမာတိမပါကြရင်လည်းပဲဝိပဿနာရဲ့ဉာဏ်နဲ့ရှင်းလင်းမှာမဟုတ်ပါဘူး။ဘုရားရှင်ကရမကြီးကတမာဟိတယထာဘုဒ္ဓံပဇာနာတိ။တမာရီရှိတဲ့ပုဂ္ဂိုလ်များရဲ့စံတန်မှာသာလျင်ဝိပဿနာဉာဏ်ကအမှန်ကိုအမှန်တည်းမြင်နိုင်တယ်လို့ဘုရားရှင်ကရမကြီးကဟောကြားတော်မူခဲ့တဲ့အတွက်ဝိပဿနာရဲ့အခြေခံဖြစ်တဲ့လိုအပ်သလောက်တမာရီကိုထူထောင်ပေးရမှာဖြစ်ပါတယ်။အနာမနာကမ္မထာနည်းနဲ့ဓမ္မတိထူထောင်တော့မယ်ဆိုရင်မိမိရဲ့နာလူရဲ့မှာဝင်လေထွက်လေဆိုတဲ့ဝါယောဒအများရန်တိုးထွက်ပြီးတော့နေပါတယ်ဝင်လေနဲ့ဝင်လာလို့ရှိရင်ဝါယောဒကလေးဝင်လာတယ်ထွက်လေထွက်သွားတဲ့အခါမှာဝါယောဒကလေးထွက်သွားတယ်လို့ဒီလိုစိတ်ထဲမှာမှတ်လိုက်ရမယ်ဒီဝါရတဲ့ခရကစိတ္တဝါရောစိတ်ကြောင့်ဖြစ်တဲ့ဝါရောဝါရောတဲ့ဆိုတဲ့ယုတ်တရားကလေးဟာမိမိတို့ရဲ့နှာသီးကြားကလေးမှာတိုးပြီးတော့ဝင်လာတယ်နှာသီးကြားကလေးမှာတိုးပြီးတော့ထွက်သွားပါတယ်မိမိစိတ်ကလေးကိုဒီဝါရောတဲ့ဝင်တိုးရာဝင်ထွက်ရာဖြစ်တဲ့နှာသီးကြားမှာတက်ပြီးတော့ဝင်လေနဲ့ဝင်လာရင်လည်းဝင်လေမှန်သိအောင်ကြိုးစားပေးပါထွက်လေထွက်သွားရင်လည်းထွက်လေမှန်သိအောင်ကြိုးစားပေးပါဝင်လေထွက်လေဝင်လာထွက်တာကိုသိနေမယ်ဆိုရင်စိတ်တခြားမရောက်တော့ဘဲနဲ့အာယုံတစ်ခုထဲမှာပဲစိတ်ကလေးတည်တက်နေပါတယ်ဒီလိုတည်တက်နေခြင်းကိုတမာတမာတိမဲ့ခင်လို့ခေါ်တယ်တမာတမာတိမဲ့ခင်ဖြစ်ဖို့ရန်တတိတရားကလေးနဲ့မြဲတမ်းထိန်းသိရမယ်ကျိုးစားအားထုတ်မှုဆိုတဲ့ဝရိယတရားကလေးနဲ့လည်းပဲထောက်ပံ့ပေးထားရမှာဖြစ်ပါတယ်စိတ်တွေဟောရတရားရသွားရင်တတိတရားကလေးနဲ့ပြန်ပြီးတော့ဆက်ယူလိုက်ပါစိတ်ဆင်းရဲရဲ့ဉာဏ်တရားတွေပေါ်လာမယ်ဆိုရင်ဝရိယတရားလေးနဲ့ဖြေဖြောက်ပေးလိုက်ပါတမာတမာတိမဲ့ခင်ယတမာဝါယမမဲ့ခင်ယတမာတတိမဲ့ခင်ယတမာတိမဲ့ခင်သုံးပါးနဲ့ပြည့်စုံနေပြီဆိုရင်ဆရာတော်ဘုရားကြီးရဲ့ဥပနိတိယအယဝိပဿနာဉာဏ်ဖြင့်ဆက်လက်ရှင်းမှတ်လို့ရပါပြီ။ဝိပဿနာဉာဏ်ဖြင့်ဆက်လက်ရှင်းမှတ်တဲ့နေရာမှာသမ္မာသင်္ကပ္ပမဲ့ခင်နဲ့သမ္မာဒိဋ္ဌိမဲ့ခင်တရားနှစ်ပါးကိုအာကိုပြီးတော့ရှင်းမှတ်ရမှာဖြစ်ပါတယ်။တရိတံဒီဇိနိနသမန္နာကတောဟောတိဆိုတဲ့အတိုင်းပဲသမာဓိမဲ့ခင်လုံးပါးလို့ဟောတော့တတိတရားနဲ့ပြည့်စုံပြီဆိုရင်ပညာနဲ့ကနှစ်ပါးလို့ဆိုတော့သံသညာတရားနဲ့မိမိရဲ့တန်တမာရှိနေတဲ့ပေါ်စေဖြစ်တဲ့ရုပ်နာရဲ့သဘောတရားတွေကိုမလွတ်တမ်းရှင်းမှတ်သုံးသပ်ပေးရမှာဖြစ်ပါတယ်ဒီနေရာမှာထပ်ကြရဒီမှာဥပမာပြထားတာကသမာသင်္ကပ္ပမဲ့ခင်နဲ့သမာဒိဋ္ဌိမဲ့ခင်ရဲ့နှစ်ပါးရဲ့ခွာခြားချက်ကိုပြထားပါတယ်သမထင်္ဂပ္ပမဲ့ခင်ကဘာနဲ့ဥပမာတွေ့ကြလဲဆိုရင်ရွှေစစ်ရွှေမှန်ကိုကြည့်တတ်တဲ့ရွှေပရင်တွေရဲ့ လက်ကလေးထဲမှာရှည်သာကလေးတစ်ခုရှိတယ်အဲဒီရှည်သာကလေးကိုရှင်ပရိနေကကြည့်တဲ့အခါမှာမိမိရဲ့လက်ကလေးနဲ့ဟိုဘက်ဒီဘက်လှည့်ပြီးတော့ပြလိုက်မယ်ဆိုရင်ရှင်ပရိနေရဲ့မျက်စိထဲမှာရှည်သာကလေးရဲ့လေးဘက်လေးတာကောင်းနေဆုံးဒီကိုအပြည့်ရှိတယ်မရှိတယ်ကိုကွာကွာပြားပြားသိမြင်ဖုံးပြနိုင်မှာဖြစ်ပါတယ်ဒီလိုမှလက်ကလေးနဲ့ဟိုဘက်ဒီဘက်လှည့်ပြီးတော့မပြနိုင်ဘူးဆိုရင်ဒီရှည်သာကလေးရဲ့လေးဘက်လေးတာအပြည့်ကျင်းနေမကျင်းနေကိုမှန်မှန်ကန်ကန်သိမြင်နိုင်မှာမဟုတ်ပါဘူးဒီဥပမာမှာရှည်ပရိနေရဲ့မျက်စိနဲ့ကြည့်ခြင်းဟာကမ္မဒိဋ္ဌိမဲ့ခြင်းနဲ့တူတယ်လို့ဒီလိုဥပမာပေးထားပါတယ်ရှည်ပရိနေရဲ့လက်ကလေးနဲ့ဟိုဘက်ဒီဘက်လှည့်ပြီးတော့ပြပေးနေခြင်းကိုတာမသင်္ကပ္ပမဲ့ခြင်းနဲ့တူတယ်လို့ပြောထားပါတယ်ဒီကတမသင်္ကပ္ပမဲ့ခြင်းဆိုတာကညမာလို့တော်တော်ပြောလိုက်ရင်တိုးတဲ့ကျန်တဲ့သဘောပါပဲတိုးတဲ့ကျန်တဲ့နေရာမှာမှန်မှန်ကန်ကန်တိုးတတ်တဲ့သဘောကိုဆိုလိုပါတယ်တမဆိုတာကမှန်မှန်ကန်ကန်သင်္ကပ္ပဆိုတာတိုးတဲ့ကျန်တဲ့သဘောဘယ်လိုမှန်မှန်ကန်ကန်တိုးပြရမလဲအနိစ္စသဘောရှိတဲ့တရားကိုအနိစ္စသဘောမှန်သိအောင်မှန်မှန်ကန်ကန်တိုးပြရမယ်ဒုက္ခသဘောတရားရှိတဲ့ယုံ nant ကိုဒုက္ခသဘောတရားမှန်သိအောင်မှန်မှန်ကန်ကန်တွေးပြရမယ်။အနတ္တသဘောတရားရှိတဲ့ယုံ nant ကိုအနတ္တသဘောတရားမှန်သိအောင်မှန်မှန်ကန်ကန်တွေးပြရမယ်။ဒီလိုတွေးတဲ့နေရာမှာယုံ nant ရဲ့သဘောတရားဒီမမြဲတဲ့သဘောတရားရှိတယ်အနိစ္စရဲ့သဘောတရားရှိတယ်အနိစ္စကရာကမြန်မာလိုပြန်တော့မမြဲတဲ့သဘောပဲမမြဲဘုံမမြဲနေဘလုံးမမြဲတာလဲဆိုတာကိုတဏ္ဍသင်္ကပ္ပမဲ့ခင်နဲ့ထောက်ထားပြီးတော့သိတော့ပြီးဖို့လိုအပ်ပါတယ်သဘောတရားလေးတစ်ခုပေါ်လာတယ်သဘောတရားလေးတစ်ခုပြတ်သွားတယ်နောက်သဘောတရားလေးတစ်ခုအသေးစားထုတ်ပြီးတော့ပေါ်လာတယ်ဒီသဘောတရားလေးတွေရဲ့ရှင်းမှုပြမှုဟာအလုံးတရားနှိမ်နယ်လုံးတဲ့အခါကျတော့ယောဂီပုဂ္ဂိုလ်များရဲ့ဉာဏ်ကလိုက်ပြီးတော့မမိနိုင်ပါဘူးမိအောင်လိုက်မရှင်းနိုင်ပါဘူးဒီလိုမရှိနိုင်တဲ့အခါမှာတဏ္ဍသင်္ကပ္ပမဲ့ခင်အကူအညီကိုယူရပါတယ်။သဘောတရားလေးသဘောတရားအသေးကလေးတစ်ခုပေါ်လာတယ်ပေါ်လာတယ်။မိမိရှိနေတဲ့သဘောတရားနဲ့အခုမြင်ရတဲ့သဘောတရား။ကွာခြားချက်ကလေးတွေတွေ့တိုင်းတွေ့တိုင်းဟောတာသဘောတရားဟောင်းတစ်ခုချုပ်လို့သဘောတရားအသေးတစ်ခုပေါ်တယ်လို့ဒီလိုကွာခြားချက်ကလေးကိုတဏ္ဍသင်္ကပ္ပမဲ့ခင်နဲ့မှန်မှန်ကန်ကန်တွေ့တော့လိုက်ပြီဆိုရင်သမာဓိရှိမဲ့ခင်ကအော်သဘောတရားတစ်ခုတော့ပြတ်သွားနေရဲ့အော်သဘောတရားတစ်ခုပြတ်သွားတယ်ဆိုဒီသဘောတရားဟာမမြဲတဲ့အနိစ္စလက္ခဏာရှိနေရဲ့ဆိုပြီးတော့သမာဓိရှိမဲ့ခင်ကအနိစ္စရဲ့သဘောလက္ခဏာလေးကိုမှန်မှန်ကန်ကန်ထုံးပြချက်ချနိုင်မှာဖြစ်ပါတယ်ဒါကြောင့်ယောဂီပုဂ္ဂိုလ်များကသမာဓိရှိမဲ့ခင်ဆိုတဲ့ပညာတရားနဲ့သမာသင်္ကပ္ပမဲ့ခင်ဆိုတဲ့မှန်မှန်ကန်ကန်သိတော်မူနှစ်ခုကိုလက်ကင်ထားပြီးတော့ပေါ်သေးရုံနဲ့ခန္ဓာလေးတွေရဲ့သဘောတရားကလေးကိုရှုမှတ်သုံးသပ်ပြရပါပါဒီလိုရှုမှတ်သုံးသပ်ပြတဲ့အခါကျတော့သဘောတရားလေးတွေပေါ်လာတယ်သဘောတရားလေးတွေကအလုံးတရားနှိမ်မြဲလုံးတဲ့အခါမှာသဘောတရားလေးတွေဆက်ကပေါ်လာတဲ့အခါကျတော့တန်တတိသဘောလေးဖြစ်လာတဲ့အခါမှာနောက်ထပ်အသိပေါ်လာတဲ့သဘောတရားကလေးတွေကိုမိမိကအသိသတိပြုနေလာတယ်။အသိအသိပေါ်လာတဲ့သဘောတရားလေးတွေကိုသတိပြုနေလာတဲ့အခါမှာအဟောင်းတရားဖြစ်တဲ့သဘောတရားလေးတွေတော့ချုပ်သွားပြီဆိုပြီးသဘောတရားတစ်ခုနဲ့တစ်ခုမတူမှုကိုနိုင်ချိန်ပေးပါမြင်အောင်ကြည့်ပေးပါကြောက်သွားတဲ့သဘောတရားလေးကိုမရှိတော့ဘူးလို့မရှိမှုကိုလည်းပဲစိတ်ထဲကသိသေးလိုက်ပါဒီလိုသိသေးလို့ရဟောင်းတဲ့အပြည့်နဲ့အဖြစ်ဥပါဒသဘောနဲ့ဝရသဘောဒီသဘောတရားနှစ်ခုကိုပိုင်ပိုင်ခြားခြားသိမြင်လာနိုင်မှာဖြစ်ပါတယ်ဒီလိုပိုင်ပိုင်ခြားခြားသိမြင်လာနိုင်တဲ့အချိန်ကအနိစ္စလက္ခဏာမြင်တဲ့အချိန်ပါပဲဖြစ်ပျက်ကိုမြင်တဲ့အချိန်ပါပဲဖြစ်တဲ့မြင်ရင်အိဋ္ဌလက္ခဏာမြင်တယ်အိဋ္ဌလက္ခဏာမြင်ရင် ဒုက္ခလက္ခဏာအနတ္တလက္ခဏာတွေလည်းပဲအကျုံးဝင်သွားပါပြီ။ဒီတော့ယောဂီပုဂ္ဂိုလ်များကသမာဓိတရားကလေးထူထောင်ပြီးတော့မိမိတဏ္ဍာမှာပေါ်ဆဲရှိတဲ့ယုံနာရဲ့သဘောတရားကလေးတွေကိုစောင့်ပြီးတော့ကြည့်ပါ။ပေါ်ဆဲယုံနာသဘောတရားလေးတွေရဲ့ဖြစ်မှုပြည့်မှုအပြတ်ထပ်ပြီးတော့သုံးသပ်ကြည့်ပါ။တတိမလောပါစေနဲ့ပေါ်လာတဲ့ယုံနာရဲ့သဘောတရားလေးတွေပေါ်လာတဲ့ကာလမသိနိုင်ဘူးဆိုတာမရှိပါစေနဲ့။ပူတဲ့သဘောဤတဲ့သဘောထောင်းနေလာတဲ့ခြင်းနဲ့ကြိုက်တဲ့ဆက်တဲ့သဘောတရားကလေးတွေဟာရုပ်ရဲ့ဖောက်ပြန်မှုသဘောတရားလေးတွေပါပဲ။အဲဒီသဘောတရားလေးတွေရုပ်ရဲ့ဖောက်ပြန်မှုသဘောတရားလေးတွေကအမြဲမပြတ်ဖောက်ပြန်နေတော့ဖောက်ပြန်မှုအားလျော်စွာခံစားမှုဆိုတဲ့ဝေဒနာလေးတွေလည်းပေါ်လာတယ်။ဒုက္ခဆိုတဲ့ကောင်းတဲ့ခံစားမှုတွေဒုက္ခဆိုတဲ့မကောင်းတဲ့ခံစားမှုတွေအမျိုးမျိုးပေါ်လာပါပဲဒီခံစားမှုရဲ့နောက်မှာတိရေဆိုတဲ့တိတိပိုးနေတဲ့ဝိညာဉ်နဲ့ခန္ဓာရဲ့သဘောတရားလေးတွေလည်းပဲထက်ချမကွာပါလာပါပဲထောင်းနေလာတဲ့ခြင်းနဲ့ကြိုက်တဲ့ဆက်တဲ့ပူတဲ့ဤတဲ့လှုပ်တဲ့ရတဲ့ဒါကယုတ်တရားရဲ့ဖောက်ပြန်မှုလေးတွေဒါတွေကိုတိတိပိုးနေတာကဝိညာဉ်နဲ့ခန္ဓာစိတ်ရဲ့ဖောက်စိတ်ရဲ့သဘောတရားလေးတွေခံစားနေရတာကဝေဒနာရဲ့သဘောတရားလေးတွေမှတ်မိနေတယ်ဆိုတာကတင်ညာရဲ့သဘောတရားလေးတွေကြည့်ကြည့်ရင်လည်းကြောင်းလဲခြင်းလည်းဆိုတာကသင်္ခါရရဲ့သဘောတရားလေးတွေဒီသဘောတရားလေးတွေကိုဉာဏ်နဲ့မပြတ်တရှုမှတ်ပေးပါမလွတ်ပါစေနဲ့မတိလိုက်ဖို့ဆိုတာမရှိပါစေနဲ့တူမနေပါနဲ့မိမောမနေပါနဲ့ကြာရင်ကြားတဲ့အတိုင်းပုံမှာမိမိရဲ့စိတ်သိသွားတဲ့သိတော်ကလေးကိုစိတ်ထဲကနေပြီးတော့ပြန်သိပေးပါ။ကြားရင်ကြားမှန်းသိတဲ့စိတ်၊နားရင်နားမှန်းသိတဲ့စိတ်၊မြင်ရင်မြင်မှန်းသိတဲ့စိတ်၊ထိရင်ထိမှန်းသိတဲ့စိတ်။အဲဒီစိတ်ကလေးတွေပေါ်လာရင်လည်းဒီစိတ်ကလေးတွေကိုမလွတ်တမ်းသိပေးပါ။ခြေတွေကိုနောက်အပြီးနဲ့ဆက်ပြီးတော့သိပေးပါ။ဘာကိုသိလိုက်မှမသိဘူးဆိုတာမရှိပါသေးနဲ့။မိမိစိတ်ခြေရာတွေကြောင်းလဲတယ်ကြောင်းလဲတယ်အပိတ်တစ်ခုပိတ်တစ်ခုပေါ်လာတယ်ပေါ်လာတယ်အတေအဟောင်းချုပ်လို့အတေအတိတ်တခုပေါ်တယ်လို့စိတ်ထဲမှာသိနေပါစေမြင်နေပါစေခံစားမှုလေးတခုပြီးတခုကြောင်းလဲတယ်ကြောင်းလဲတယ်ခံစားမှုတခုချုပ်လို့ခံစားမှုတခုအတိတ်ပေါ်တယ်လို့အဟောင်းနဲ့အတိတ်အချင်းနဲ့အပြက်ကြောင်းလဲသွားတာကလေးကိုမပြတ်တမ်းအကျက်ခတ်ပေးပါရောရဖောက်ပြန်မှုလေးတွေပေါ်လာရင်ရောရဖောက်ပြန်မှုအပေါ်မှာသိနေပါစေသိတဲ့စိတ်ကလေးပေါ်လာရင်သိတဲ့စိတ်ကိုထပ်ပြီးတော့သိပေးပါခံစားမှုဝေဒနာလေးပေါ်လာရင်လည်းပေါ်လာတဲ့ခံစားမှုဝေဒနာကလေးကိုပဲမပြတ်တမ်းရှုပေးပါမှတ်ပေးပါသိပေးပါဒီလိုသိပြီးနေမယ်ဆိုရင်တတိပဋ္ဌာန်ကြီးအများကစိတ်ရင်းပြီးတော့ဝိပဿနာဉာဏ်ကြီးလည်းပဲရှင်းတယ်နေမှာဖြစ်ပါတယ်ဒါကြောင့်ယောဂီပုဂ္ဂိုလ်များဟာဒီလိုရဲ့တဏ္ဍာမှာပေါ်ဆဲဖြစ်တဲ့ရုပ်သဘောပေါ်ဆဲဖြစ်တဲ့နာမ်သဘောကိုသမารီတရားလက်တိုင်ထားပြီးတော့မလွတ်တမ်းရှိပါပညာမဲ့ရဲ့နှစ်ပါးနဲ့ကြောင်းလဲမှုသဘောဖောက်ပြန်မှုသဘောဖြစ်မှုသဘောပြတ်မှုသဘောအနိစ္စသဘောလေးတွေကိုမပြတ်တမ်းရှုမှတ်သုံးသပ်ပေးကြပါဒီလိုရှုမှတ်သုံးသပ်ပေးမယ်ဆိုရင်ဝိပဿနာဉာဏ်တွေသိမဲ့တဲ့သိရင်ပြီးတော့ဖြစ်ပြတ်ဒီမင်းဖြစ်ပြတ်ဒီမုံဖြစ်ပြတ်မုံရာကလည်းဖြစ်ပြတ်ဒီဆုံးပြီးတော့သင်္ခါရယုံနာကိုအာယုံပြည့်နေရာကနေပြီးသင်္ခါရယုံနာတို့ရဲ့ခြုံငင်းရာဖြစ်တဲ့နိဗ္ဗာန်ဆိုတဲ့တန်တိဒုက္ခအငြိမ့်တတ်ကိုကြောင်းလဲပြီးအာယုံပြည့်နိုင်မှာဖြစ်ပါတယ်ဒီလိုကြောင်းလဲပြီးတော့အာယုံပြည့်လိုက်နိုင်တဲ့အချိန်ကလေးဟာလောကုတ္တရာမဲ့ပင်မဲ့သောဆောတဲ့အချိန်လေးပါပဲဒါကြောင့်ကြိုးစားကြပါတတိလက်မလို့ပါစေနဲ့တမာရီတရားလက်လက်ခံထားပါတမာရီကိုလုံအပ်တဲ့လောက်ပဲရှိပါစေလောအတ္တလသမာဓိပြည့်စုံလာပြီဆိုရင်ပညာစကံတလန့်ပြီးကြပါဝိပဿနာစကံတလန့်ပြီးကြပါယုံနာရဲ့ဖြစ်မှုပြမှုသဘောကလေးကိုမလွတ်တမ်းရှိပြီးကြပါဝိပဿနာရဲ့သဘောတရားဝိပဿနာဉာဏ်ကလေးတွေရင်းတဲ့ရင်းအောင်ကြိုးစားကြပါလို့ဘုန်းကြီးများတိုက်တွန်းအပ်ပါ